ပါဘူး။ဘာဘာကတောရင်ကြလို့ရတယ်။လူတွေအတွက်ဘယ်လိုအန္တရာယ်တွေပြီးနိုင်လဲဆိုတော့တောရင်ကြရစံလေးကလည်းလူတွေကိုကူးစက်နိုင်တဲ့ရောဂါပိုးရအကြောင်းသူတေသနာတောင်းနေတယ်။ဒေါက်တာအောင်စန်းတို့ကပြောပြပေးနေတာ။ဘာမှကာယောဂါဖြစ်နေတက်မှတ်လိုက်တဲ့ COVID-19 ဟာကျေးဇူးနိုင်ငံဝူဟန်ကနေစတင်ခဲ့တာဖြစ်ပါတယ်။ဝူဟန်ပင်လယ်စာဆီမှာချက်အွက်အမဲလိုစားနေကြအသားငါးလိုကျင်းလင်းလိုတွေမွေတွေကြောင်ကလေးနဲ့တခြားတောရင်တိရစ္ဆာန်အစုံကိုပါရောင်းချပါတယ်။2019ဒီဇင်ဘာ31ရက်မှာကျေးဇူးနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးအသစ်တွေ့ရတယ်လို့ကျေးဇူးအစိုးရက WHO ကမ္ဘာ့ကျန်းမာရေးဌာနကိုကြောင်းချခဲ့ပြီး SARS-CoV-2 လို့နာမည်ပေးခဲ့ပါတယ်။January လမှာဈေးအလုံးကိုယာယီပိတ်လိုက်ပြီးတောရင်တရိတ်ဆန်တွေဖမ်းဆီးရောင်းချစားတောက်မှုမလုပ်ဖို့ပါယာယီပိတ်တင်ခဲ့တာပါ February လဆန်းမှာတော့ချိုးဖောက်တဲ့လူ900လောက်နဲ့တောတရိတ်ဆန်4000နေပါကိုဖမ်းဆီးအရေးယူပါတယ်ဘာကြောင့်လဲ2020 February က20ရက်နေ့မှာဒီရောဂါပိုးအကူဆက်ဆန်းရသူက3,900လောက်ရှိလာပြီး6,600ကျော်ကိုတည်ဆုံးစေခဲ့တဲ့ COVID-19 ဖြစ်ပေါ်မှုဟာတောရင်တရိတ်ဆန်တွေနဲ့ဆက်နွယ်နေတာကြောင့်လို့ဒေါက်တာအောင်တန်းတို့ကပြောပါတယ်
။တောရင်တရိတ်ဆန်တွေမှာလည်းတိုးဘာသာတိုးဖြစ်နေရောဂါရှိတယ်။ climate change တွေစဖြစ်တဲ့အချိန်မှာတိုးတွေကလည်းကျွန်တော်လူတွေနေရာရောက်လာရဲ၊ကျွန်တော်လူတွေကလည်းလူတွေတိုးပွားလာရဲမျှကျွန်တော်နေရာရဲ့ချဲ့ထွင်နေတိုးတွေကိုတွားဖမ်းလာရဲရှိတယ်။တောရင်တရိတ်ဆန်တွေမှာတကယ်လူကိုကူးလာနိုင်တဲ့တောရင်တရိတ်ဆန်တွေကအလို့တိုက်ပတ်တော်ဖြစ်တဲ့ memory ပေါ့နော်။ memory ဆိုတော့ကျွန်တော်နဲ့biology နည်းနည်းဆင်းတဲ့အပိုင်းတွေရှိရဲ့ကျွန်တော်တို့ဒီ wildlife disease project မှာဆိုရင်လင်းတို့မှာကဒီရောဂါ virus မျိုးစုံကင်းအောင်နေတတ်တယ်အဲကင်းအောင်နေရဲ့လင်းတို့ကိုဖမ်းတယ်ဖမ်းပြီးတော့တခြားကျွန်တော်ပုံမှန်စားနေကြကြက်တို့ဝက်တို့အင်းတွေတော့အနီးကပ်ထားတဲ့အချိန်မှာ work တို့ကြက်တို့အနေနဲ့သိကျွန်တော်စားမိတဲ့အခါရောဂါဖြစ်လာနိုင်လို့လင်းတို့ direct စားတဲ့အချိန်ကျရင်လည်းတိုးရောဂါကြီးကူးလာနိုင်တယ်ကျွန်တော်ဘယ်လိုဖြစ်လဲဆိုတော့တခြားမချက်ထားတဲ့ဟင်းတွေကိုသားလည်းဖြစ်နိုင်နိုင်လို့တိုးစီက direct contact တွေအနီးကပ်နေလို့ကူးလာနိုင်နိုင်လို့ဖြစ်တယ်
။သုတေသနပညာရှင်သမခခရစ်စတန်အန်ဒါဆန်ဦးဆောင်တဲ့ American NIH ကျန်းမာရေးဌာနဥရောပနဲ့ Australia တက္ကသိုလ်တွေကသုတေသနပညာရှင်တွေကကမ္ဘာကပ်ရောဂါဆို COVID-19 coronavirus ဟာလူဖန်ပြီးယူတာမဟုတ်ဘဲသူ့ဖြစ်စဉ် origin ကတဘာဝအပြောင်းဖြစ်လာတဲ့ virus ပိုးဖြစ်တယ်လို့သူတို့ရဲ့တွေ့ရှိချက်ကိုတင်ပြခဲ့ပါလိမ့်။မျိုးဗီဇဆိုင်ရာသူတို့ရဲ့လေ့လာချက်အရ SARS-CoV-2 ဒါမှမဟုတ် 2000-nCoV မှာဖြစ်စဉ်နှစ်မျိုးရှိနိုင်တယ်လို့ခန့်မှန်းပါတယ်။ဒီဖြစ်စဉ်နှစ်မျိုးရဲ့ကတစ်မျိုးကအရင်ကဖြစ်ခဲ့ဘူးတဲ့တရုတ်နိုင်ငံမှာစတင်တဲ့ကြောင်ကလေးလိုကောင်းကနေကူးတဲ့ SARS ရောဂါလို့ Solidary Bank ကနေစတင်တဲ့ကလောက်ကနေကူးဆက်တဲ့ MERS ရောဂါလို့လူစီကိုတခြားသတ္တဝါတွေစီကနေကူးပြီးအတွင်ကြောင်းလာတဲ့ဖြစ်စဉ်ကလာကြောင်းနဲ့အခုဖြစ်ပေါ်နေတဲ့ SARS-CoV-2 ဟာလင်းလိုတွေမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်နဲ့တိုက်ကိုတူတယ်လို့ပြောပါတယ်။ဒါပေမဲ့လင်းလိုကလည်းလူကိုတိုက်ရိုက်ကူးတယ်ဆိုတော့အထောက်ထားတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဖြစ်စဉ်နောက်တစ်မျိုးနဲ့ဖြစ်လာတဲ့ဗိုင်းရပ်စ်ကတော့ဥပမာအာရှနဲ့အာဖရိကတွေမှာတွေ့ရတယ်။တင်းကျယ်ချက်တွေမှာရှိတဲ့ကိုရိုနာဗိုင်းရပ်စ်ဟာ SARS-CoV-2 နဲ့တိုက်တူပြီးလူစီကိုတိုက်ရိုက်တယ်မဟုတ်ကျန်ကလေးလိုအကောင်ကနေတဆင့်ကူးတာဖြစ်နိုင်တယ်လို့လည်းဖော်ပြထားပါတယ်။တောတောင်ထူတတ်တဲ့မြန်မာနိုင်ငံမှာလည်းတဘာဝတောရင်တရိတ်ဆန်တွေကလည်းလူတွေကိုကူးဆက်တဲ့ရောဂါပိုးတွေနဲ့ပတ်သက်ပြီးအချက်လက်တွေကိုကောက်ယူနေတယ်လို့ဒေါက်တာအောင်တန်းတို့ကပြောပါတယ်
။ကျွန်တော်လုပ်တဲ့ project က9နှစ် project ပေါ့နော်။ဒီနှစ်ဆိုရင် research လုပ်တဲ့နောက်ဆုံးနှစ်နောက်နှစ်ဆိုရင်ကျွန်တော် research ကရတဲ့အဖြစ်ကိုအကုန်လုံးပြန်ပြီး publish လုပ်မှာပေါ့နော်။ကျွန်တော်project ကနှစ်ပိုင်းတွိဆန်နေရောလဲတောကောင်နေစီရလဲဆန်ပုံယူရဲ project အနေနဲ့ရောတောကောင်လိုက်ဖို့ရောအာမပေးဘူးဒါပေမဲ့တောကောင်လိုက်တဲ့စီရနေရရဲ့အသားစားတွေပိုင်းယူပြီးကျွန်တော်ဆက်စီရရှိတယ်ကျွန်တော်ကအဓိကလူတွေမှာဘာရောဂါဖြစ်နေလဲသိကျွန်တော်လူတွေစီရနေဆန်ပုံနေမူနာတွေလဲအများကြီးလေးယူရဲတွေးတွေဒီသကောင်ကဆန်ပုံတွေအများကြီးယူပါတယ်အဲ့ဒါနေ result တွေကတော့ဟိုအတက်တွေကျွန်တော်မှန်မှန်ထားရဲ့ဟာရင်ဖြစ်လာနိုင်မလားဆိုတော့ပြောတတ်သေးဘူးပေါ့နော် project ကမပြီးသေးဘူးဆိုပေမဲ့ကျွန်တော်ရရဲ့လူစံပေါ်လေးဆိုရင်တောင်းတဲ့ထဲမှလုံနေတဲ့လူတွေတောင်းတဲ့ထဲကနေမျိုးပေါ်တက်တဲ့လူတွေဆိုတော့နည်းနည်းစိတ်ဝင်စားစရာကောင်းတဲ့အဖြေရောထွက်လာမယ်လို့ထင်တယ
်အခုလူအဖြေထောက်မပေးနိုင်သေးတယ်ပေမဲ့တောင်းရင်တရိတ်ဆန်ရဲ့ရှိကယောဂပိုးရင်း ်လူတွေကိုကူးဆက်ပြီးအန္တရာယ်ပေးနိုင်တဲ့အတွက်သတိထားကြဖို့လည်းတိုက်တွန်းပါတယ်အထူးသဖြင့်ဘင်းတို့ချီကိုရှိပွားဖြစ်ထုတ်လုပ်နေတဲ့လုပ်ငန်းတွေကလူတွေကိုပညာပေးဖို့လိုအပ်နေတယ်လို့ပြောပါတယ်
ကျွန်တော် project ဒီအရင်တော့ကလည်းကျွန်တော်ဒီလိုပဲအဲတွေးဆရာနေလူကိုကူးရဲ့ဒီ project တစ်ခုမှလုပ်ဖို့ရဲ့ဟိုတွေး observation တစ်ခုပေါ့နော်မြင်တွေ့ရတဲ့တစ်ခုကျွန်တော်ပြောပြချင်လို့ကျွန်တော်အမှလင်းနုတ်ကူဆိုပြီးရှိရယ်လင်းနုတ်ကူကဒါ tourist attraction တစ်ခုလင်းနုတ်ကူဆိုတော့ကျွန်တော်တို့တရားအောက်ကနေဖုန်ကြီးကြောင်းနေတက်ဆင်သွားခုထဲမှာဆိုရင်လင်းနုတ်ပေါင်းတန်းချီရှိရယ်အဲ့ကူကိုပုတ်ပြန်ထားပြီးတော့လင်းနုတ်ချီထုတ်တယ်ခင်ဗျာလင်းနုတ်ချီကနေတမီရောစွာကိုဟိုတခြားသုံးရနေရာတွေအတွက်လင်းနုတ်ချီကိုကောက်တယ်တော့ဒီအလုတ်သမားရရှိရအလုတ်သမားရလည်းဒီဖုန်ကြီးကျောင်းသားမှာပဲနေတာတို့အလုတ်ောက်တဲ့ခါကျရင်ဘာမှကိုပေါ်မှာဝတ်သွားတာမရှိဘူးအကာအကွယ်ဘာမှမရှိဘူးပုံမှန်ဝင်နေကြအင်းကြီးရဲ့ထမင်းရဲ့နဲ့ပဲဖက်တောင်မပါဘူးကဖက်မပါဘဲနဲ့ဒီတိုင်းဝင်သွားတယ်တကယ်လို့ဒီမင်းတို့တန်းချီမှာယောဂတစ်ခုခုသာရှိခဲ့ပြီဆိုပြီးတော့ဒီမင်းတို့ခြေတော်ောက်တဲ့အချိန်မှာခြေောင်းမှာကွဲရရှာတာတစ်ခုခုရှိခဲ့ပြီးရှိတော့ယောဂကုလာနိုင်တယ်အဲယောဂာနဲ့တဆင်သူမိသားစုကနေတဆင်တခြားလူတွေကိုကူးလာနိုင်တယ်ဆိုတော့ကျွန်တော်ဒီမှာလည်းအဲ့လိုကြီးလည်းနည်းနည်းအားနည်းနေရရင်ရှိရယ်အဲအဲ့လိုတော့ hydration နေနဲ့အထူးတွေများရင်များရောပိုပြီးပြီးခိုက်ခင်းနေ
ဒေါက်တာအောင်တန်းတို့ရဲ့ပြောကြားချက်တွေကိုဒီသတင်းစာဆက်တိတ်ကောင်းနဲ့မြင့်မြန်အောင်ဆန်းတော့ဒီမှာပဲသင်သားလိုက်ရပြီဆက်တော့မှာ thank you ဆန်းတော့အောင်